Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ January 17ရက်တင်းနှလနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစွန်းမြတ်ပါရှင်။ COVID-19 ကရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American သမ္မတ Donald Trump ကိုယာရုကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ကို Trump အစိုးရ Cabinet ဝန်ကြီးအဖွဲ့အသုံးပြုဖို့အတွက်အောက်လွှတ်တော်အမတ်တွေဒီကနေ့ဆုံးဖြတ်တောင်းဆိုမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားပါတယ်။လွှတ်တော်ရဲ့တောင်းဆိုချက်ကိုဒုသမ္မတ Mike Pence ဘက်က24နာရီအတွင်းမတုံ့ပြန်ရင်သမ္မတအပေါ်တရားစွဲရေးအတွက်အောက်လွှတ်တော်မှဆုံးဖြတ်ဆောင်ရွက်သွားမယ်လို့ Democratic Party ဝင်တွေစီကိုအောက်လွှတ်တော်ဥက္ကဋ္ဌ Pelosi ပေးပို့တဲ့စာရဲမှာရေးသားထားပါတယ်။သမ္မတဟာအမေရိကန်ရဲ့ဖွဲ့စည်းပုံနဲ့ဒီမိုကရေစီစနစ်အတွက်ကြီးမားတဲ့အန္တရာယ်ဖြစ်နေတာမဟုတ်ဒါကိုကာကွယ်ဖို့အတွက်အရေးပေါ်ဆောင်ရွက်သွားမယ်လို့စာရဲမှာရှင်းတာထားပါတယ်။အမေရိကန်လွှတ်တော်အဆောက်အဦတွေကိုသမ္မတထရမ့်အပေါ်ထောက်ခံသူတွေအတင်းဝင်ရောက်ဖျက်ဆီးခဲ့ကြပြီးတဲ့နောက်ဒီဖြစ်ရပ်အတွက်သမ္မတယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေတိုးနေတာဖြစ်ပါတယ်။သမ္မတကြောင့်အမေရိကန်ဒီမိုကရေစီအပေါ်စော်ကားကျူးလွန်မှုတွေအရှိန်မြင့်လာနေတဲ့အတွက်ချက်ချင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်။လက်ရှိသမ္မတတက်တန်းကုန်ဖို့ရပိုင်းအလို့မှာအောက်လွှတ်တော်ဥက္ကဋ္ဌရဲ့ဆောင်ရွက်ချက်အပေါ်သမ္မတရောအင်ဂျီရောကပါတုံ့ပြန်ခြင်းမရှိသေးပါဘူး။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကျင်းပမဲ့သမ္မတတဲ့ကြမ်းကြိမ်ပွဲမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အနေရရှိတယ်လို့အထက်လွှတ်တော်ဒီမိုကရက်တစ်ပါတီခေါင်းဆောင် Chuck Schumer ကတနင်္ဂနွေနေ့ကသတိပေးလိုက်ပါတယ်။ရွေးကောက်ခံသမ္မတအဖြစ် Joe Biden ကိုလွှတ်တော်မှာတရားဝင်အတည်ပြုဖို့ဆွေးနွေးခဲ့တဲ့နေ့ကသမ္မတ Donald Trump အပေါ်ထောက်ခံသူထောင်ထဲချတဲ့လူအုပ်ကြီးက Capitol Hill လွှတ်တော်ဆောက်ဦးတွေကိုအတင်းဝင်ဖျက်ဆီးခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်မှာပို့ပြီးစိုးရိမ်စရာဖြစ်တယ်လို့အထက်လွှတ်တော်အမတ် Schumer ကသတိပေးပါရယ်အထက်လွှတ်တော်လူများစုခေါင်းဆောင်မကြခင်ဖြစ်လာတော့မဲ့ Mr. Schumer ကသူနဲ့ FBI ညွှန်ကြားရေးမှူး Christopher Wray တို့တနင်္ဂနွေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ပြောပါရယ်အစွန်ရောက်အဖွဲ့ရဲ့အကြမ်းဖက်အန္တရာယ်ကြီးမားနေဆဲဖြစ်တယ်လို့သူကသတိပေးပါရယ်ဝါရှင်တန်မြို့တော်ပေါ်မြူရီယယ်ဘောက်ဆာကလည်းဇန်နဝါရီလ9ရက်နေ့စွဲနဲ့ပြည်ရင်းလုံခြုံရေးယာယီအကြီးအကဲ Chad Wolf စီကိုပေးပို့တဲ့စာထဲမှာကျန်းကျင်ပွဲအတွက်ဝါရှင်တန်မြို့တော်ရဲ့မှလုံခြုံရေးတာဝန်ကိုလက်ရှိ3ရက်ကနေတရင်နှစ်ပတ်တိုးယူပေးဖို့အတွက်ပန်ကြားထားပါတယ်။ဒီနေ့တနင်္လာနေ့ကစပြီးတော့ဇန်နဝါရီလ24ရက်နေ့အထိလုံခြုံရေးယူပေးပါလို့တောင်းဆိုခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်အဆောက်အဦမှလူသေးသေးတဲ့အထိအကြမ်းဖက်မှုတွေဖြစ်အောင်လို့သမ္မတထရမ့်လှုံ့ဆော်ပေးခဲ့တဲ့အပေါ်အမေရိကန်တပ်တမန်တွေဖြစ်တင်ခဲ့ကြပြီးတော့သမ္မတကိုယာရုကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25သုံးရေးကိုတာဝန်ရှိသူတွေထောက်ခံကြဖို့အတွက်လည်းတိုက်တွန်းခဲ့ကြပါတယ်။နိုင်ငံခြားရေးဌာနဝန်ထမ်းတွေအနေနဲ့အစိုးရမူဝါဒတွေကိုပွန့်ပွန့်လင်းလင်းဝေဖန်ထောက်ပြနိုင်အောင်ဖွင့်ပေးထားတဲ့လမ်းကြောင်းကနေနိုင်ငံခြားရေးဝန်ကြီး Mike Pompeo စီကိုတပ်တမန်နဲ့နိုင်ငံခြားရေးဌာနဝန်ထမ်း80လောက်ကစာနှစ်ဆောင်ရေးသားပေးပို့ခဲ့ကြတာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကလွှတ်တော်အဆောက်အဦကိုဝိုင်းဝန်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ဟာနိုင်ငံသားမှာအမေရိကန်ရဲ့ဒီမိုကရေစီစံတန်ဖိုးတွေကိုမြင့်တင်ကာကွယ်နေတဲ့ဆောင်ရွက်မှုတွေအတွက်အလွန်ထိခိုက်နိုင်တယ်လို့ရှင်းသားထားပါတယ်။လက်ရှိသမ္မတတရားအပေါ်အမေရိကန်တပ်တမန်တွေကခုလိုဝေဖန်ဆန့်ကျင်တာဟာအင်မတန်မှလှုပ်ခဲတဲ့လှုပ်ရက်ဖြစ်ပါတယ်။လွှတ်တော်အဆောက်အဦတိုက်ခိုက်ခံရမှုအပေါ်နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့တုံ့ပြန်မှုအပေါ်မချေနှက်ကြတဲ့အတွက်လည်းအခုလိုဝေဖန်စာပေးပို့ကြတာပါ။သမ္မတအပေါ်တိတ်ကိုတက်ဆာရှိသူနိုင်ငံခြားရေးဝန်ကြီးပေါ်ပေယိုကတိုက်ခိုက်မှုတွေအပေါ်ဝေဖန်ခဲ့ပေမဲ့အဲ့ဒီလိုမျိုးဖြစ်အောင်လို့သမ္မတထရမ့်အားပေးခဲ့တယ်ဆိုတာကိုမပြောသလိုနိုင်ငံတကာမှရောက်နေကြတဲ့တန်တမန်တွေအနေနဲ့ဒီမိုကရေစီပြင့်တင်ရေးလှုပ်ဆောင်မှုတွေအခက်အခဲကြုံနိုင်တယ်ဆိုတာကိုလည်းအသိအမှတ်ပြောခြင်းမရှိခဲ့ပါဘူး။ထရမ့်အစိုးရဟာတန်တမန်တွေရဲ့အခန်းကဏ္ဍနဲ့ကြွမ်းကျင်မှုကိုလျှင်လျူရှုထားတယ်လို့တန်တမန်တွေဟိုးအရင်တွေကပြောနေကြတာဖြစ်ပါတယ်။Capitol Hill လွှတ်တော်အဆောက်အဦအပေါ်သမ္မတ Trump ထောက်ခံသူတွေဝင်ရောက်တိုက်ခိုက်တဲ့ဖြစ်ရာကြောင့်သမ္မတနဲ့ Republican Party ဝင်တချို့ရဲ့ငွေကြေးအကျိုးစီးပွားအပေါ်ရိုက်ခတ်မှုတွေရှိနေပါတယ်။ American ကြီးစားကောက်တီးရိုက်ပြိုင်ပွဲတွေကိုစီစဉ်တဲ့ PGA က2022 PGA Championship ပြိုင်ပွဲတွေကို New Jersey မြို့မှာရှိတဲ့သမ္မတ Trump ပိုင်ဘက်မင်စတာကောက်ကွေးမှာလှုပ်တော့မှာမဟုတ်ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်။အထက်ကောက်တီးရိုက်ပြိုင်ပွဲကြီး၄ခုထဲမှာ PGA Championship ပြိုင်ပွဲကတစ်ခုဖြစ်ပါတယ်။ American ဆိုင်ရာ PGA ဥက္ကဋ္ဌ Jim Richardson ရဲ့ကြေညာချက်ထဲမှာသမ္မတ Trump ကိုရောလွှတ်တော်တိုက်ခိုက်ခံရတဲ့ဖြစ်ရပ်ကိုပါပြောမထားပေမဲ့ဘက်မင်စတာကောက်ကွေးမှာပြိုင်ပွဲကျင်းပတာဟာ PGA of America အမှတ်တံဆိပ်ကိုထိခိုက်နစ်နာစေတယ်လို့ရေးသားဖော်ပြထားပါတယ်။ ကမ္ဘာအကြီးဆုံးဟိုတယ်လုပ်ငန်းကြီးဖြစ်တဲ့ Marriott International ကျန်းမာရေးအမကန်လုပ်ငန်းကြီးဖြစ်တဲ့ Blue Cross Blue Shield တို့ကလည်းရွေးကောက်ခံသမ္မတ Joe Biden အနိုင်ရတာကိုလွှတ်တော်မှတရားဝင်အတည်ပြုချက်မပေးခဲ့ကြတဲ့လွှတ်တော်အမတ်တွေအတွက်အလွန်ငွေပေးတာရက်ဆိုင်တယ်လို့တင်းတင်းနေနေတော့ကကြေညာခဲ့ကြပါတယ်။ဘဏ်လုပ်ငန်းကြီးတွေဖြစ်ကြတဲ့ JP Morgan နဲ့ City Group တို့ကလည်းနိုင်ငံရေးအလွန်ငွေထည့်တာအလုံးကိုရက်ဆိုင်လိုက်တယ်လို့ကြေညာခဲ့ကြပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
။ကျွန်တော်ချင်းများချင်းဓမ္မစုမုံမှာဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါမယ်။ကမ္ဘာကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးမူလစတင်ပြန့်ပွားမှုကိုစုံစမ်းစစ်ဆေးနိုင်မှုကမ္ဘာကျန်းမာရေးအဖွဲ့ WHO ကနိုင်ငံတကာကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဒီသတင်းမှတ်ချက်မှာပဲတရုတ်နိုင်ငံကိုဆစ်လွတ်မှာဖြစ်ပါတယ်။ကြာသပတေးနေ့လောက်မှာတရုတ်နိုင်ငံကိုအဲ့ဒီအဖွဲ့ဆက်ရောက်နိုင်ခြင်းရှိပေမဲ့လို့2019ခုနှစ်တုန်းကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့မူလဒေသဖြစ်တဲ့တရုတ်လေပိုင်းကဝူဟန်မြို့ကိုတွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့အချင်းချင်းလင်းလင်းမသိရသေးပါဘူး။ဒီကတ်ယောဂါရဲ့မူရင်းစင်းမြစ်ကိုသိရှိနိုင်အောင် WHO အနေနဲ့အခုလိုလှုပ်တာကတော့နောက်ထပ်ကတ်ယောဂါတစ်ခုဖြစ်ပွားလာနိုင်ခြေပေါ်မှာကြိုတင်ကာကွယ်နိုင်မှုပဲဖြစ်ပါတယ်လို့စုံစမ်းရေးအဖွဲ့ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပြောခွင့်ရစတီဗင်ကပြောပါတယ်။တရုတ်ဘက်ကတော့ WHO ရောက်ရှိလာမယ့်အချိန်ဟာတရုတ်ပြည်မှာ9လကျော်ကာလအတွင်းအမြင့်မားဆုံးကူးစက်မှုဖြစ်တဲ့ကူးစက်သူ103ယောက်ကိုစစ်ဆေးတွေ့ခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတယ်လို့ဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပြဿနာကြီးကြီးမားမားရင်ဆိုင်နေရတယ်လို့ AP သတင်းကဖော်ပြပါတယ်။ဗီဒီယိုနိုင်ငံမှာဖြစ်ပွားနေတဲ့သိပ္ပံပညာရှင်တွေရဲ့အဆိုမူလဗိုင်းရပ်စ်ပိုးထက်ပိုပြီးတော့မှကူးစက်များနဲ့မျိုးဗီဇတဲ့ COVID-19 ရောဂါပိုတဲ့ပြင်းထန်တဲ့ရုရှားမှာရှာဖွေတွေ့ရှိနေပါတယ်။ဗီဒီယိုကလာတဲ့ခီးသွွားတွေကိုသတင်းနှစ်ပတ်ကြာအသွားလာကန့်သက်ထိန်းချုပ်ပြီးတော့ဗီဒီယိုကလေကြောင်းလိုင်းတွေကိုပါရက်ဆိုင်ထားလိုက်တဲ့ရုရှားနိုင်ငံမှာတော့လူ3သန်းကျော်ဗိုင်းရပ်စ်ပိုးကူးစက်ခံနေရတာပါ။လော့ကဒေါင်းတွေချပြီးအသွားလာကန့်သက်ထားတဲ့ဗီဒီယိုနိုင်ငံမှာလည်းကိုဗစ် -19 ကြောင့်ကူးစက်မှုနှုန်းနဲ့လူသေဆုံးမှုမြင့်မားလာနေတဲ့အတွက်ဆေးရုံတွေမှာအခက်ကြုံနေရပါတယ်။အခုချိန်မှာတော့ဗီဒီယိုမှာတွေ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇတဲ့ကနိုင်ငံပေါင်း55နိုင်ငံနဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်10ပြည်နယ်မှာစတင်တွေ့ရှိနေပြီဖြစ်ပါတယ်။ဒီလိုပဲတောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်ပိုးတဲ့ဟာလဲအိုင်ယာလန်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတွေ့ရှိပါတယ်။ဘရာဇီးခီးသွွားတွေကနေတဆင့်ကူးစက်တဲ့တတိယမျိုးစိတ်ဗိုင်းရပ်စ်ပိုးတဲ့ဟာလဲဂျပန်မှာတွေ့ပြန်ပါတယ်။ဒီဘရာဇီးမျိုးဗီဇတဲ့ကတော့ဗြိတိန်နဲ့တောင်အာဖရိကပိုးမျိုးစိတ်ဗီဇတဲ့တွေနဲ့မျိုးကွဲပေမဲ့၃ခုလုံးကတော့တရေပြောင်းမျိုးစိတ်တွေဖြစ်ပါတယ်။အခုဆိုရင်တော့တစ်ကမ္ဘာလုံးတိုင်းတာနဲ့ COVID-19 ကူးစက်သူပေါင်းကသန်း90ကျော်သွားပြီလို့အမေရိကန်ပြည်ထောင်စု John Hopkins သက္ကသိုလ်ရဲ့ Coronavirus Science Center ကတနင်္လာနေ့မနေ့အစောပိုင်းကထုတ်ပြန်ပါတယ်။တစ်ကမ္ဘာလုံးတိုင်းတာနဲ့ဆိုရင် COVID-19 ကြောင့်လူပေါင်း2သန်းနီးပါးအသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်ရှင်။စနေနေ့ကဂျာဘာပင်လယ်ရဲကိုပြတ်ကျသွားတဲ့အင်ဒိုနီးရှားခီးသည်တွေလေယာဉ်ရဲ့လေယာဉ်အချက်အလက်သိမ်းဆည်းရေးဆက်တွေကိုအင်ဒိုနီးရှားရေတဲ့ရင်ငုတ်သမားတွေတနင်္လာနေ့ကစတင်ရှာဖွေနေကြပါပြီ။ဆရီဝီဂျာရာအင်ဒိုနီးရှားလေကြောင်းပိုင်လေယာဉ်ဟာဂျာကာတာမြို့တော်ကနေထွက်ခွာပြီးဝေဟင်မှာစတင်ပြန်တန်းပြီးတော့၄မိနစ်အကြာမှာပဲရေဒါကနေပျောက်သွားပြီးတော့ဆက်တဲပြတ်သားခဲ့တာပါ။အဲ့ဒီခီးသည်တွေလေယာဉ်ရဲ့အချက်အလက်သိမ်းဆည်းတဲ့မှတ်တမ်း Black Box ဆက်တွေတရှိတဲ့နေရာကိုရှာဖွေခဲ့စေအဖွဲ့တွေတနင်္ဂနွေနေ့ကထောက်လန်းတွေ့ရှိပါတယ်။ရင်ငုတ်သမားတွေဟာရုပ်လောင်းနေတဲ့ခီးသည်တွေအသုံးဆောင်ပစ္စည်းတချို့လေယာဉ်ဘေးအင်ဂျင်ဆက်စတဲ့လေယာဉ်ပြအပိုင်းစတော်တော်များများကိုဆယ်ယူရရှိပြီးတော့အဲ့ဒီရှာဖွေတွေ့ရှိတဲ့အပျက်အစီးတွေကိုအင်ဒိုနီးရှားရဲ့တည်ယူပို့ဆောင်ရေးလုံခြုံမှုဆိုင်ရာကော်မရှင်စီကိုပို့ဆောင်သွားမယ်လို့ပြောပါရယ်ဒီကယ်ဆယ်ရေးလုပ်ငန်းတွေကိုအနည်းဆုံးအင်ဒိုနီးရှားစစ်ရေးရင်53စီးနဲ့ကယ်ဆယ်ရေးဝန်ထမ်း2600ကဝိုင်းဝန်းပြီးတော့ကူညီဆောင်ရွက်နေကြတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့ကြားနှစ်ဖက်တန်တမန်ဆက်ဆံရေးတရားဝင်ထူထောင်တာမဟုတ်ပေမဲ့လို့တစ်ဖက်ကြားမှာရှိနေတဲ့တန်တမန်ဆက်ဆံရေးအကန့်အသတ်တွေကိုဖြေလျှော့ဖို့အမေရိကန်ဘက်ကဆုံးဖြတ်လိုက်တဲ့အပေါ်မှာတုံ့ပြန်သွားဖို့ရှိပါတယ်လို့တရုတ်တို့ကပြောပါတယ်။ဒီမိုကရေစီရေးမှာဆွန်းဆွန်းတမန်လုပ်နေတဲ့ထိုင်ဝမ်ဟာအမေရိကန်အတွက်ယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်လို့အမေရိကန်ထိုင်ဝမ်တန်တမန်ဆက်ဆံရေးကန့်သတ်မှုဖြေလျှော့တဲ့ကြေညာချက်ထဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကရည်ညွှန်းပြောခဲ့တာပါဒီကြေညာချက်အရာထိုင်ဝမ်နဲ့အမေရိကန်တို့ကြားတရားဝင်တန်တမန်ဆက်ဆံရေးထူထောင်တာမဟုတ်ပေမဲ့လို့နှစ်ဖက်တန်တမန်တွေကြားဆက်ဆံမှုကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဇီဟိုလီဆန်ကတော့တနင်္လာနေ့ကတရုတ်နိုင်ငံဘေကျင်းမှာသတင်းနောက်တွေကိုပြောဆိုရမှာထိုင်ဝမ်နဲ့ပူးပေါင်းရေးတရုတ်ရဲ့ကြိုးပမ်းမှုတွေမှာဘယ်သူမှဝင်ဆော့ဖတ်တာခံမှာမဟုတ်တယ်လို့အမေရိကန်ဘက်ကအခုလိုလုံရက ကိုလည်းတန်ကြန်သွားမယ်လို့ပြောပါတယ်ဒါပေမဲ့သူတို့ဘလို့တုံ့ပြန်မလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူးထိုင်ဝမ်နိုင်ငံသားရဲ့ဝန်ကြီးဂျိုးဆက်ဘူးကတော့အမေရိကန်တို့ရဲ့ဒီလုပ်ရဲ့အပေါ်မှာထိုင်ဝမ်ဘက်ကလှိုက်လိုက်လဲလဲဂျိုးဆိုတယ်လို့ပြောပါတယ
်国务院已经透过潘佩欧国务卿对外来宣布跟台湾之间的这个交往的限制全部都取消。
每年台湾的派家家面在在彻底不偏少，本来的六月过台湾啊，再来来就做嘞。ဒါဟာထိုင်ဝမ်နဲ့အမေရိကန်နဲ့နိုင်ငံဆက်ဆံရေးခိုင်မာအကောင့်မို့အတွက်ကြီးမားတဲ့ခြေလှမ်းဖြစ်တယ်လို့ပြောသွားတာပါဒီလောက်ရကမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့ဒါဟာလုံးတဲ့တဲ့အချိန်ဖြစ်ရလားဆိုတာကိုလည်းအကဲခတ်တွေဘက်ကမေးခွန်းထုတ်လို့ကြားပါတယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကယီမန်နိုင်ငံကဟွန်တီတပုံလေးကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းဖြစ်သတ်မှတ်ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။ဒါကတော့လက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အီရန်ကိုပို့ပြီးတော့မှဖိအားပေးနိုင်မှုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အရေးယူဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။ဒီသတ်မှတ်ချက်ဟာလာမယ့် January 19ရက်နေ့မှာအသက်ဝင်မှာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့နောက်ပိုင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအီရန်တို့ကြောထောက်နောက်ခံပေးထားဒီဟူသီတပုံလေးဟာနယ်စပ်ပြတ်ချော်တိုက်ခိုက်မှုတွေလုပ်တဲ့အတွက်အများပြည်သူရဲ့လူမှုဘဝအခြေခံစောက်ဦးနဲ့ကုန်သွယ်ရေးကြောင်းလုပ်ငန်းတွေထိခိုက်စေတဲ့အတွက်အဲ့ဒီအဖွဲ့နဲ့အဲ့ဒီအဖွဲ့ခေါင်းဆောင်၃ဦးကိုအကြမ်းဖက်အဖွဲ့စည်းရေးဖြစ်ထည့်သွင်းခဲ့တာလို့ဆိုပါရယ်အမေရိကန်ဘက်ကအကြမ်းဖက်အဖွဲ့စည်းဖြစ်သတ်မှတ်ဖို့ဆောင်ရွက်ချက်ဟာရင်းမြင်းပြည်သူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးမှုတွေကိုထိခိုက်မှုတွေဖြစ်မှာကိုလည်းအကူအညီပေးရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်ရှင်နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2021ခုနှစ် January 17ရက်တနင်္လာနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ရပါမယ်ရှင်
မြန်မာနိုင်ငံကိုဒီကနေ့ပဲရောက်လာတဲ့ပြည်ထောင်နိုင်ငံသားဝန်ကြီးဝမ်ယီဟာမြန်မာအစိုးရထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးခီးစဉ်အတွင်းနှစ်နိုင်ငံကြားအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပြလိမ့်မယ်လို့လည်းအကြေကတ်တွေသုံးသပ်နေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။အထူးလင်းနဲ့ဒီကနေ့မွန်လွယ်ပိုင်းကနေပြည်တော်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံသားဝန်ကြီးဝမ်ယီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာပဲနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်တို့နဲ့တွေ့ဆုံခဲ့ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်တွေ့ဆုံမှုအတွင်းဆွေးနွေးတဲ့ကိစ္စတွေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမရှိပေမဲ့နှစ်ရက်ကြာခီးစဉ်အတွင်းကိုဗစ်ကာယောဂါကြောင့်ထိခိုက်မှုတွေကလည်းပြန်လည်ထူထောင်ရင်းငြိမ်းချမ်းရေးနဲ့ကာယောဂါကာကွယ်ရေးကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအတော်များများကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်တရုတ်နိုင်ငံမှာနေထိုင်တဲ့မြမအရေးသုံးသက်သူဒေါက်တာလှကျော်စောကတော့ကာယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးပြန်လည်နလန်ထူရေးကိုဦးစားပေးလိမ့်မယ်လို့ပြောပါတယ
်အဓိကအိမ်ဖက်အလုံးစီးပွားရေးကိုပြန်ပြီးနလန်ထူဖို့ပဲအဲ့ဒီအတွက်ဟိုသူကပပိုက်ကိုသွားနေတာပဲကိုတနည်းကလည်းအာဖရိကကိုသွားတာငါးနိုင်ငံသွားတာမနည်းကလားတနည်းကလားပြန်ရောက်တာအဲပြန်ရောက်ပြီးခုပမာဖြစ်တာစီးပွားရေးနလန်ထူဖို့တော်တော်တော်လည်းလုပ်နေကြခါမှာအစီအနိုင်ငံနေရဲ့သူတော်တော်စီးယုံနေချင်းတယ်။သူရဲ့တန်တင်ဘူကဂျီဂျင်းဟိုင်နာမှုတွေရောနောက်ပြုနိုင်ငံရဲ့ဂျင်းဂျင်းဟိုင်နာမှုအခြေအနေတွေရောပါလို့အဲ့ဒီဟာတွေဆက်ဆက်ပြီးတော့လာနေခဲ့တယ
်။ကျောင်းနိုင်ငံသားရဲ့ဝန်ကြီးဝမ်ယီဟာပြီးခဲ့တဲ့နှစ်ကုန်ပိုင်းကကမ္ဘောဒီးယားနဲ့လာအိုကိုတွားရောက်ခဲ့တယ်လို့လက်ရှိခီးစင်မှာတော့အင်ဒိုနီးရှားဘရူနိုင်းနဲ့ဖိလစ်ပိုင်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံခီးစင်မှာအခြားဆွေးနွေးပွဲရှိတဲ့အချက်တွေကတော့မြန်မာပြည်ငြိမ်းချမ်းရေးပြည်ဦးရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့ရခိုင်ပြည်နယ်အရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးကိစ္စတွေပါဝင်ပွဲရှိကြောင်းဒေါက်တာလှကျော်စောကထည့်သွင်းပြောဆိုပါတယ်။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကလည်းတရုတ်ဘက်ကဒီအချက်တွေထည့်သွင်းဆွေးနွေးနိုင်ကြောင်းပြောဆိုပြီး2021နှစ်စမ်းမှာအာရှဒေသအတွင်းမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်ဟာနိုင်ငံတကာအခြေအနေနဲ့လည်းဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်ထားပါတယ်
။ဂျိုးဘိုင်ဒန်ဦးဆောင်တဲ့ဒီအမေရိကန်အစိုးရအဖွဲ့အစည်းရဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကြားမှာအဖြစ်လာနိုင်တဲ့နိုင်ငံဆက်ဆံရေးအချင်းချင်းပုံမှန်လေးတွေဒီတရုတ်အစိုးရအနေနဲ့စိုးရိမ်မှုတန်တဲ့ရှိတယ်လို့အသုံးပြုလို့ရတယ်။ဒီအရှိတောင်အာရှဒီခီးစဉ်ကိုကြည့်ရင်လည်းပဲအဓိကကပေါ့လေဒီလာမယ့်နိုင်ငံတကာဆက်ဆံရေးအခင်းအကျင်းမှာအမေရိကန်အစိုးရဖြစ်အဲ့ဒီအစိုးရရဲ့အင်ဒိုပစိဖိတ်မဟာဒီပွားတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာရောဒေတာတွင်းမှာရောဒီတန်ချင်းတမန်ချင်းအရာပေါ့ကျိုးတင်ပြီးထိန်းတဲ့အခြေလမ်းနဲ့ဖြစ်နေတယ်လို့မြင်တယ်
Tening kan wei ni garo, ni bi ro ma, manali chao piu yitalan si mangi. Pimiao nai chi, li la mu sayan, nale mu sa chong loa gu, tiu ne mi ma cha, lima yi tu ke ba de. Tiu ne ngan cha e wun ji wan ji ha. Bi ke de ne, zan wa yi la do nga le, tiu tam ra, si jin pi ne tu, mi ma na ngan gu, layo ke bu ba de. Chano mu zo, vi wo yi duet rin pi bu ra, chi ba de.
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်တာဆိုရင်ကျွန်တော်ရေဒီယိုကိုစာရေးသားဖို့ဖိတ် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ရခိုင်လက်နက်ကိုင်ရေးဖွဲ့ကအကြံဖက်ဖွဲ့ဖြစ်တတ်မှတ်ထားတာကိုဆိုရကရုပ်သိမ်းပေးဖို့အဆိုကိုရခိုင်ပြည်နယ်လှုပ်တော်မှာဒီကနေ့တင်သွင်းရမှာတော့တခဲနဲ့ထောက်ခံခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါအေအဖွဲ့ကိုအကြံဖက်ဖွဲ့စည်းပြီးတတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ရခိုင်ပြည်နယ်ဆိုရကတစ်စက်ပြည်ထောင်စုဆိုရကိုတိုက်တွန်းတဲ့ဆိုကိုဒီကနေ့ကျင်းပတဲ့ရခိုင်ပြည်နယ်လှုပ်တော်မှာတင်သွင်းရမှာကန့်ကွက်တဲ့သူမရှိခဲ့ဘူးလို့ကြောက်တော်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်သန်းစိန်ကပြောပါတယ်တဲ့
တော်အေအေကိုဒီအကြံဖက်ဖွဲ့ကပြင်ဆင်တဲ့ကိုရတော်ဆိုရကိုတိုက်တွန်းတဲ့ဆိုဦးသက်သာစိန်ကတော့ဆိုတင်လိုက်တဲ့အခါဒီကတော်မှာတင်တော်စားကိုယ်စားလှယ် NLD ကိုယ်စားလှယ်ပြောင်းမကန့်ကွက်တဲ့သူတော့မရှိပါဘူ
းအဆိုကိုကန့်ကွက်သူမရှိလို့လမ်းမဲ့လှုပ်တော်စည်းဝေးမှာစနေတော့မှဖြစ်ပြီးဆွေးနွေးလိုတဲ့ပုံကိုယ်တွေဇန်နဝါရီလ17ရက်နေ့မှာနောက်ဆုံးသားစီရင်ပေးတွင်းရမှာဖြစ်ပါတယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့ပြစ်ခတ်တိုက်ခတ်မှုရပ်ဆဲနေတာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေတိုးဆက်မှုရရှိအောင်အကြံဖက်အဖွဲ့ဖြစ်ကနေရုပ်သိမ်းပေးရေးအစုကိုတင်သွင်းရတာဖြစ်ကြောင်းအစုတင်သွင်းသူပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသွန်းသာစိန်က VOA ကိုပြောပါတယ်
အစိုးတင်ရတာကတော့ဗျာလက်တွေ့နေပြန်အချိန်မှာတပ်မတော်နဲ့ UNAAA ကအပြစ်ကလည်းမရှိတော့ဘူးတိုက်ပွဲလည်းမရှိတော့ဘူးဒါတည်းဟာအပန်းတကြီးမှာယာယီအပြစ်ခံရဆဲထားတဲ့အတွက်ဖြစ်ပြနေတဲ့ငင်းကြဲရဲ့အလားလာတယ်မလားတာကာလအဲမှာတပ်မတော်နဲ့ခိုင်းတက်တော် AA ကလည်းပဲနှစ်ကြိမ်အွန်လိုင်းမှာတစ်ကြိမ်ပေါ့နော်ဆန်ဆန်မှာတစ်ကြိမ်ပြည့်စုံမှုလို့ရှိတယ်ပြည့်စုံမှုတွေအရာလည်းပဲဒီပြစ်ခတ်တန်တွေအဲ့တော့လေဆိုတော့ဒီနေရာမှာတစ်ဖက်နဲ့တစ်ဖက်ပြဖို့စုံဖို့စကားပြောဖို့အတွက်ခံစားဖြစ်နေတာတော့အကျံပဲဆိုတဲ့ပုံမှာပါအကျံပဲဆိုတဲ့မတရားအပြည့်ဆိုတဲ့အခြေစတွေပါလေတကယ်တမ်းထောင်ရငင်းကြိုင်းကိုလိုလားရင်ထောင်ရငင်းကြိုင်းကိုတည်ဆောက်မယ်ဆိုလို့ရှိရင်အကျံဖဲလို့ထုတ်ပြန်ထားတဲ့အခွင့်အရေးကိုတိုင်ကမိမိရဲ့ထုတ်ပြန်ချက်ကိုပြန်လဲရုပ်သိမ်းဖို့လိုတဲ့အတွက်ဒါရီအစိုးရတင်ရတာဖြစ်ပါ
ပြည်ထောင်2020ခုနှစ်မလ23ရက်နေ့ကမြန်မာအစိုးရကနေအေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမတရားသိမ်းတဲ့အကြမ်းဖက်အုပ်စုဖြစ်ကြီးညာထားတာဖြစ်ပါတယ်ရခိုင်ပြည်နယ်စစ်ရေးပြိပခကာလအတွင်းဒေသခံတွေအနေနဲ့အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးအကြမ်းဖက်ဥပဒေနဲ့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုခံရတာတွေများပြားနေတာပါဒီအခြေအနေကိုရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးအတွင်းမှကိုစောစောထုံးကခုလိုပြောပါတယ်
အဲ့ဒီမှာဥပဒေဖြစ်တဲ့ငါးစီကားကြီးတို့ကားငယ်တို့ကားကြီးတို့ပေါ့လေဒီပါရတဲ့သစ္စာခဏလေးတို့ဘလောက်ချီးပြီးတော့ဘလောက်ပြန်လဲပြီးလေဆိုတာတော့ကျွန်တော်လေးလမြင်တဲ့လောက်ကနေရာနဲ့နေ့စီတို့တော့ရှိနေတယ်မှန်ပ
ါဗျ။စီရပတိပခကာလတွင်အေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးဒေတာခန့်တွေဖန်စီခံရတာတရားစွဲဆိုခံရတာများပြားပြီးတက်တည်မခိုင်လုံလို့ပြန်လှုပ်ပေးရတာတွေလည်းရှိနေတယ်လို့ကိုစောစောဆုံးကပြောပါရယ်။ရခိုင်လက်နက်ကအေအေဖွဲ့ကိုအကြမ်းဖက်ဖွဲ့ဖြစ်ရုပ်သိမ်းပေးရေးကိစ္စနဲ့ပတ်သက်ပြီးတမတော်ဘက်ကတော့ငင်းချမ်းရေးလှုပ်ဆောင်ချက်ပေါ်မှာမူတည်ပယ်ဖြတ်သွားတဲ့သာရကရှိခဲ့တယ်လို့ဗိုလ်ချုပ်စော်မင်းထွန်းကသတ်မတော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေကိုဖန်တီးဖို့အေအေရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုသတ်မတော်ကလက်ခံပြီးနောက်ပိုင်းရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်နေတာနှစ်လလောက်ရှိနေပြီဖြစ်ပါတယ်။ ဆစ်ပွဲကာလအတွင်းနေရကနေတိတ်ချောင်လာကြတဲ့ဆစ်ချောင်တွေနဲ့ကရှစ်တောင်းလောက်နေရပြန်နေကြပြီတသိန်းလောက်လုံးချုပ်ရေးချင်နေရနေရမပြန်နိုင်သေးဘူးလို့လည်းပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာသမရယုံပြောခွေရဥစော်သေးကပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ်
ဒီနေ့မှာမကြသေးခင်လူကဆက်လို့လက်နက်ကင်မင်းပခတ်တွေရဆိုင်တော့ပေမဲ့တိုက်ပွဲတွေကြာကြံနေတဲ့လက်နက်ကိုပေါက်ကွေးမှုကြောင့်တေဆုံးထံရတဲ့ဖြစ်တွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါအစိုးရတပ်နဲ့ရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တဲ့ရခိုင်မြောက်ပိုင်းမှာမိုင်းနဲ့စစ်ကြံလက်နက်တွေပေါက်ကွေးမှုတွေကြောင့်မကြာခဏဆိုသလိ ပါမင်းကလေးနဲ့ရောက်ရောက်လေးနဲ့ရောက
်မနေ့ကစစ်လက်ကျန်လက်နက်ကြီးပောက်ကွေးပြီးတည်ဆုံတော်တဲ့မြို့သမီးရဲ့ခင်ပွားဟာလေပြည်ထောင်နေ့ကကျေးရွာတင်လက်နက်ကြီးကြောက်ပောက်ကွေးမှုကြောင့်တည်ဆုံတော်ခဲ့တာပါနိုဝင်ဘာလ၈ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပပြည်ခဲ့တဲ့ဒေသတွေမှာပြန်လည်ကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အဲအဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးတဲ့နောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာနှစ်လလောက်ရှိနေပေမဲ့စစ်ကျန်လက်နက်ကြီးတွေရဲ့အန္တရာယ်ပါဝင်လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေများပြားနေရမပြန်ရသေးပေဖြစ်နေပါတယ်အခုလိုတိုက်ပွဲတွေရပ်ဆိုင်းထားတဲ့ရှင်မှာစစ်ကြံလက်နက်ခရမ်းတွေနဲ့မြေမြောက်မိုင်းတွေကိုတပ်ဆိုင်ရာတာဝန်ရှိသူတွေနဲ့ရှင်းပြသိမ့်တယ်လို့လေရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်ဟိုကျွန်တော်တို့ဒီလက်ဖဲဆွေးနွေးမှုတွေတချို့ရှိနေခါမှာကျတော့ဒီဆွေးနွေးမှုတွေအထက်မှာဒီစိတ်ဆက်နဲ့ပတ်သက်ပြီးတော့မှာလက်ဖဲနဲ့ကန်ဒီဆက်ကဟိုဆွေးနွေးမှုအခြေတစ်ခုအနေနဲ့ပြင်ပင်းဆွေးနွေးပြနေပေါ့နော်ကိစ္စဆွေးနွေးပြနေနောက်တစ်ခါပါရှိနေဆိုတော့ဒီကိစ္စတွေကိုဖြည်းဖြည်းရလုပ်တဲ့ဘဝအတွက်ဒီရခိုင်ပြည်နယ်မှာတခြားသောဒီတိုက်ပွဲတွေဖြစ်နေခဲ့တဲ့ပြည်နယ်တွေလို့ဒီ my action group တွေပေါ့နော်ဒီမမီမမိုင်းနဲ့ဒီမြက်ပြည်တွေကိုရှင်းလင်းဖို့အတွက်ဒီ my action group တို့ဟာမျိုးတွေဖွင့်နေပါလေကြာအဲ့ဒီ group တွေမှာကျွန်တော်တို့ကအစိုးရပါမယ်နိုင်ငံတကာအဖွဲ့အစည်းတွေပါမယ်ဒီကခန့်အဖွဲ့အစည်းတွေပါမယ်ပေါ့အဲဒီလိုဟာတွေပူပေါင်းပြီးတော့မှလှုပ်ဆောင်နိုင်မှတာလေဒီဒီကတွေကကျောပါသက်တာမှာဖြစ်ပါလေကြာ
ညီမစစ်တပ်နဲ့အဲရခိုင်လက်နက်ကင်ဖွဲ့ကြားနှစ်နှစ်တာစီရေးတင်မှာမူကာလာတွင်မြင်းမောက်မိုင်းနဲ့စစ်လက်ကင်ဘုံတွေပောက်ခွေမှုကြောင့်ထိခိုက်တေဆုံးတာ33ချက်မိနစ်ရှိခဲ့ကြောင်းလေဂျေတာခန်လူထုအခြေပြုအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစေယုံ REC ကမှတ်တမ်းတင်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတတိယပြပို့ထားတာပါ
နေတရားဝင်ခွင့်ပြုချက်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာနောက်ထပ်6ယောက်ကိုရန်ကုန်မြို့မှာဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးကြပါရစေ။ကျွန်မမိခါပါ။ရန်ကုန်မြို့ကိုတရားဝင်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာတရားနီးပါးကိုဖမ်းဆီးမိခဲ့ပြီးနောက်ပိုင်းနောက်ထပ်6ယောက်ကိုစစ်ဆေးတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါရစေ။တနင်္ဂနွေနေ့လယ်ပိုင်းကတင်ငန်းညွမြို့နယ်လေတောင်ကန်လမ်းပေါ်ကမေခအိမ်ယာရှိမှတွေ့ရှိခဲ့ရတာဖြစ်ပြီးအာနာပိုင်းတွေထိမ့်သိမ့်လိုက်သူတွေဟာမလေးရှားကိုတွားရောက်ဖို့ပွဲစားတွေကိုအခကျင်းငွေပေးပြီးရခိုင်ပြည်နယ်ကြောက်တော်မြို့ကလာရောက်သူတွေဖြစ်ကြကြောင်းကနက်ဦးစစ်ဆေးချက်အရာသိရှိရတယ်လို့တင်ငန်းညိုမျိုးမရဲစခန်းကရဲမှုကောင်းနိုင်က VOE ကိုပြောပါတယ်ထိမ့်သိမ့်လိုက်သူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့လွှဲပြောင်းပေးထားတယ်လို့လည်းသူကပြောပါတယ်
ကျွန်တော်တို့ကတော့သူတို့ကိုအခုလောလောဆယ်ယောဂနဲ့ပတ်သက်ပြီးတော့ quarantine center ပို့ထားတာပဲရှိတယ်။အဲသူတို့နဲ့ပတ်သက်ပြီးဒီကခံရဖို့ညွှန်ကြားချက်ဘာမှမရှိတော့ဘူးဗျ။သူလာရကအောင်လည်းသူတို့မူရင်းပြန်ပို့တဲ့အစီအစဉ်ဆောင်ရပါလိမ့်မယ်ဗျ။နော်။ဒီကြားတဲ့ပြောလို့မရအောင်။
ပြီးခဲ့တဲ့တည်င်းပတ်ထဲမှာလည်းရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာအထောက်ထားမဲ့ရောက်ရှိသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်69ယောက်ကိုထိန်းသိမ်းခဲ့ပြီးအဲ့ဒီအထဲမှာကိုဗစ်ရောဂါပိုးကူးစက်သူတချို့ကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ရတာပါရွှေပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိသူတွေနဲ့ဆက်နွယ်ပြီးလူ၄ဦးကိုဖမ်းဆီးအရေးယူထားပြီးနောက်ထပ်2ဦးကိုလည်းအာဏာပိုင်တွေရှာဖွေနေတယ်လို့ပြောပါတယ်တငန်းကျုံမြို့နယ်မှာတွေ့ရှိခဲ့တဲ့6ဦးကိုတော့အနီးနားကမြို့ကန်တွေကသတင်းပေးပို့ခဲ့တာကြောင့်အာနာပိုင်တွေထိမ့်သိမ်းခဲ့တာဖြစ်တယ်လို့လဲတင်ငန်းကျုံမြို့နယ်ပြည်သူ့လွတ်တဲ့ကိုယ်စားလှယ်အနေနဲ့ရွေးချယ်ခံထားရသူဒေါက်တာကျော်စွာဦးကပြောပါတယ
်တင်ငန်းကျုံနယ်ဒီတော့ကလမ်းမကြီးအပေါ်ကဒီလေခအင်ညာအခြေတွေမှာဒီလူ6ယောက်ပေါ့နော်အဲစကြွေလေးတွေနဲ့အဲလိုရောင်းရောင်းလေးဖြစ်တော့အနာတာဝန်ကြီးကြည့်ကြည့်ရတယ်ပြီးတော့ဟိုတန်တရားဖြစ်တာနဲ့သူတို့မေးကြည့်တာအမေကြီးရောသူတို့ကဟိုကြောက်တော်ကနေတာပါတဲ့မလေးရှားသွားဖို့ပေါ့နော်သူတို့ငွေ70သိန်းနဲ့အဲသူတို့ဟိုပေါ့ဟိုပို့ပေးမယ်ဆိုပြီးခေါ်လာတယ်အဲသူတို့ခေါ်ဒေတာခေါ်ပေါ့ဖုန်းပေါ့ပုံစံကြောင့်တကယ်ဟိုဆက်စီကိုပြောတာမျိုးပေါ့အဲပုံနေလာတယ်တဲ့အဲပုံနေလာပြီးတော့သူတို့အလုံးပိတ်ကားနဲ့ခေါ်လာတယ်ပေါ့နော်ဆိုတော့ဟိုဘယ်ခေါ်လာမှန်းမသိသူတို့လည်းအဲ့မှာအဲ့ကားကနေချပြီးတော့ဟိုသူတို့ပြောပေါ့ပြေးသွားတယ်ပေါ့နော်အဲကျွန်တော်ဒီကျမကြီးလောက်ခုံးလုံးနေတော့ဆိုတော့အဲ COVID ဆန်covid quarantine center ပေါ့လေဒါပြီး covid center ဖြစ်မှာပေါ့အဲ့တော့အဓိကတော့ကြောက်တော်ကလာတယ်လို့သူပြောပါတယ်ဗျဟုတ်ကဲ့လေးစားသွားဖို့ဆိုပြီးတော့ဟုတ်ဟုတ်အဲ့တော့ကျွန်တော်ရဲ့ဒီတကယ်လို့နဲ့ပညာရေးကောလိပ်မှာဖွင့်လှစ်ထားတဲ့ quarantine center တစ်ခုမှာသူထားပါတယ
်မြန်မာအစိုးရဟာ Rohingya ဆိုတဲ့အတုံးနှုံးကိုတော့တရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွာလာကွင်းတွေကိုလည်းကန့်သတ်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေနဲ့ကြုံတွေ့ရလေရှိပါတယ်။ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဦးကျော်စိုးအောင်ကတော့ရိုဟင်ဂျာတွေဟာလူမောင်ခိုတွေရဲ့မကြာခဏပြစ်မှတ်ထားခံရလေရှိတယ်လို့သူကပြောပါတယ်
။အခုကလူမောင်ကိုဖွဲစားကြည့်ရကလကအနောက်ကနေနေတယ်။ဒေသခံရိုဟင်ဂျာဖွဲစားကိုမွေးတုပ်တယ်အဲ့ဒီရိုညာဖွဲသားတွေကဟိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းလေလူခေါ်တယ်ဟိုပတ်စံပြီးပြီးတော့ခိုင်းတယ်ပတ်စံလေဒီတသိန်းနဲ့တင်းမဟုတ်ဘူးတော်တော်စကိုဗစ်ကာလမှာ35သိန်းနဲ့တိတ်20 30 40ဆိုတာနည်းနည်းတော့ပတ်စံမဟုတ်ဘူးအဲ့လိုပတ်စံတွေယူပြီးတော့ခိုင်းတော့ပတ်စံနဲ့မလူယူပြီးတော့လုပ်နေရတဲ့သဘောအဲ့ဒါတစ်ပိုင်းဒုတိယတစ်ပိုင်းကကျွန်တော်တို့နိုင်ငံမှာလူကြီးရေးကတနေရာနဲ့တနေရာဆိုတော့တော်တော်လေးတက်စစ်စစ်လေးရှိနေတယ်ကိုဗစ်ကာလဖြစ်တော့လေပူပြီးတော့တင်းတင်းကျပ်ကျပ်လူကြီးမှုရှိတယ်ဒီလူကြီးမှုရဲ့ဈာမှာဒီကိုလာနိုင်တယ်ဆိုတာကတော်တော်အံ့ဩစရာကောင်းတယ်မိကုန်းထုတ်စရာလည်းကောင်းတယ
်ပြီးခဲ့တဲ့သတင်းပတ်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့မှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာတချို့ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိခဲ့ရပြီးထိန်းသိမ်းခဲ့ရပါတယ်ဖမ်းဆီးမိသူ19ဦးအနက်မှာအနည်းဆုံး9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိရတာကြောင့်စောင့်ကြည့်စစ်ဆေးနေသလိုနောက်ဆက်တွဲတရားမဝင်ဝင်ရောက်လာသူတွေတားဆီးဖို့မြန်မာနိုင်ငံနဲ့နယ်စပ်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုးကူးစက်မှုရောဂါရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှကောင်းစီတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှကောင်းစီတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီတက်ထားဖို့လိုနိုင်ပါတယ်အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီတက်ရပါမယ်သူတို့မှန်မှန်ကန်ကန်တက်ထားတယ်အောင်လို့လူကြီးကတေချာပြပေးရပါမယ်အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှကောင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုလက်မတန်ဆွမ်းတဲ့ကလေးတွေနှကောင်းစီမဖြစ်မနေတက်မခိုင်းတဲ့နဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှကောင်းစီတက်ဖို့လိုပါတယ်။ကျမရေကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေကွာချားမနေနိုင်ရင်ပိတ်နှကောင်းစီတက်တင်တာပါကလေးတွေဟာနှကောင်းစီမတက်ခင်လက်ကိုပိုးတက်စေရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှကောင်းစီကနှကောင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှကောင်းစီကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကပ်ရ၊သူများကိုလည်းပေးမတော့ရပါဘူး။နှကောင်းစီချွပင်းရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရည်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
အမေရိ
ကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံတဲ့လူအုပ်ကြီးပြီးခဲ့တဲ့တစ်ပတ်ကလွှတ်တော်အဆောက်အုံထဲအတင်းချိုးဖြက်ဝင်ရောက်ခဲ့တဲ့ဖြစ်ရပ်နောက်ပိုင်းလူမှုကွန်ရက်ကုမ္ပဏီတွေဘက်ကလည်းအကြမ်းဖက်ဆူဘူးမှုတွေထပ်ပြီးတော့မပေါ်ပေါက်အောင်ထိန်းချုပ်မှုတွေတိုးလုပ်လာပါတယ်ဒီအချိန်မှာပဲသမ္မတထရမ့်ကိုထောက်ခံသူတွေအုံများတဲ့နောက်ထပ်လူမှုဆန္ဒနာတစ်ခုဖြစ်တဲ့ပါလာကိုလည်း Apple နဲ့ Amazon ကုမ္ပဏီတို့ကဖယ်ရှားလိုက်ပါတယ် Rider သတင်းကိုအခြေခံပြီးတော့ကျွန်မနားလောင်ဆက်ပြီးတော့တင်ပြပါမယ်နိုဝင်ဘာ3ရက်နေ့ကကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့တဲ့ဆိုပြီးသမ္မတထရမ့်ရဲ့ဆွဆွဲပြောဆိုမှုကိုယုံကြည်ကြတဲ့သူ့ကိုထောက်ခံသူတွေလွှတ်တော်ထဲဝင်ရောက်စီးနင်းခဲ့တဲ့ဖြစ်ရပ်နောက်ပိုင်းလူမှုကွန်ရက်ကုမ္ပဏီတွေဘက်ကအကြမ်းဖက်မှုတားဆီးဆောင်ရွက်ချက်တွေတိုးလုပ်လာပါတယ်။သမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုတရားပြောဆိုဆက်ဆံရမှာအတိတ်ကထားသုံးနေတဲ့သူ့အကောင့်ကို Twitter ကုမ္ပဏီကတောက်ချာနေမှာအပြည်တိုင်းပေးလိုက်ပါတယ်။သမရရဲ့သွေးထိုးလုံးဆောင်မှုကြောင့်နောက်ထပ်အကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုဆိုရင်အတွက်ပိတ်လိုက်တာဖြစ်တယ်လို့ Twitter ကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီအချိန်မှာပဲသမရ Trump ကိုထောက်ခံသူတွေကြားရေးပန်းစားတဲ့ပါလာလူမှုဆန္ဒနာကို Apple App Store ကနေဇန်နဝါရီလ10ရက်နေ့မှာဖယ်ရှားလိုက်ပါတယ်။အကြမ်းဖက်မှုတွေပေါ်ပေါက်လာအောင်ရေးသားဖော်ပြချက်တွေကိုပါလာလူမှုဆန္ဒနာဖက်ကကာကွယ်တားဆီးမှုတွေလုံလောက်အောင်မလုပ်တဲ့အတွက်အခုလိုပိတ်လိုက်ရတာဖြစ်တယ်လို့သက်ဆိုင်ရာကုမ္ပဏီတွေကပြောပါတယ်။ရွေးကောက်ပွဲမှာမဲမသမားမှုတွေရှိခဲ့တဲ့ဆိုပြီးသမ္မတထရမ့်ရဲ့အထောက်ထားမဲ့ပြောဆိုမှုတွေကိုသူ့ကိုထောက်ခံတဲ့သူတွေအပြည့်အဝအယုံကြည်နေတာပါ။ကန့်ကွက်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့သမ္မတထရမ့်ကိုထောက်ခံသူပေါ်လီဘလွန်ကအခုလိုပြောပါလေ
။ I say what the government's doing to attack on our freedoms.
အစိုးရရဲ့ဆောင်ရွက်ချက်တွေကကျွန်တော်တို့ရဲ့လွတ်လပ်ခွင့်ကိုတိုက်ခိုက်နေတာဖြစ်ပါတယ်။အခုလိုလာပြီးတော့ဆန္ဒပြတာကဒီမိုကရေစီစနစ်ကိုတိုက်ခိုက်တာမဟုတ်ပါဘူး။ကျွန်တော်တို့အားလုံးစိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။
နိုဝင်ဘာ3ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအနိုင်ရထားတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုလွှတ်တော်ကအတည်ပြုရေးဆွေးနွေးနေကြတဲ့ဇန်နဝါရီလ6ရက်နေ့မှာသမ္မတထရမ့်ကိုထောက်ခံသူလူအုပ်ကြီးကလွှတ်တော်ရဲ့အတင်းဝင်ရောက်နောက်ဆက်ခဲ့တာကြောင့်လွှတ်တော်အစည်းအဝေးကိုရန်နာခဲ့ရတာပါ။အစည်းအဝေးဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့သူသမ္မတမိုက်ပန့်စ်အပါအဝင်အမတ်တွေအားလုံးဘေးလွတ်ရာမှာနှာရီနဲ့ခြေကြအောင်တင်းရှောင်နေခဲ့ရတာဖြစ်ပါတယ်။သမ္မတထရမ့်ကိုထောက်ခံသူအားလုံးကစုဖို့အကြမ်းဖက်မှုကိုအားပေးပုံတော့မရပါဘူး။လွတ်တော်အဆောက်အုံထဲအသင်းဝင်ရောက်တဲ့ဒီလိုရက်ကိုသဘောမတူတဲ့ Jeff Seymour ကတော့ Republican နဲ့ Democrat ပါတီဝင်တွေဆွေးနွေးတိုင်ပင်ပြီးတော့အဖြေရှာတဲ့နိုင်လို့အခုလိုပြောပါတယ
် Sit down at a round table and say hey let's work this out like adults we're all mature here we're not little toddlers
ဘောဝင်ကူမှာတိုင်ပင်လူကြီးစင်တဲ့ဆွေးနွေးတိုင်ပင်တင်တယ်လို့ထင်ပါတယ်ကျွန်တော်တို့အလုံးရင်းချက်တဲ့သူတွေပါကလေးတွေလည်းမဟုတ်ပါဘူ
းလွတ်တော်နဲ့မလန့်မကားမှာနေထိုင်တဲ့ Caroline Mishra ကတော့အလားတူတိုက်ခိုက်မှုမျိုးထပ်ဖြစ်လာမှာမဟုတ်ဘူးလို့မျှော်လင့်နေပါတယ်
I don't think they're going to have the balls to come back down here.
ဘူဒမိုနဲ့တော့ကလွတ်တော်ရဲ့ဝင်ပြီးတိုက်ခိုက်တာမျိုးနောက်ထပ်လုပ်ရတဲ့တက်တီမျိုးရှိကြတော့မှာမဟုတ်ဘူးလို့ထင်ပါတယ်
။ Facebook နဲ့ Instagram လူမှုကွန်ရက်ကုမ္ပဏီတို့ကလည်းသမ္မတထရမ့်ရဲ့အကောင့်တွေကိုအချိန်အကန့်အသတ်မရှိပိတ်ထားတာပါ။ Google ကုမ္ပဏီကလည်းပါလာလူမှုဆန္ဒနာကိုတောက်ကြနေမှာဖယ်ရှားထားတာဖြစ်ပါတယ်။ပါလာလူမှုဆန္ဒနာကိုလွတ်တော်ထဲဝင်ရောက်စီးနင်းခဲ့သူအများအပြားအသုံးပြုကြတာကိုထောက်ပြပြီးဒီလိုအကြမ်းဖက်မှုတွေထပ်ပြီးတော့ပေါ်ပေါက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတော့အသေးစိတ်အစီအစဉ်တွေကို24နာရီအတွင်းတင်ပြဖို့ Apple ကုမ္ပဏီကတောင်းဆိုထားပါတယ်။ Amazon ကုမ္ပဏီရဲ့ဆောင်ရွက်ချက်ကတော့အတော့ကိုထိရောက်မှုရှိတာပါ။ပါလာလူမှုဆန္ဒနာကိုလက်ခံမဲ့ကုမ္ပဏီတခုမပေါ်ပေါက်လာခင်ကာလပတ်လုံးသူ့ရဲ့လူမှုဆန္ဒနာ online ကနေလုံးဝကွဲပြောင်းနေဦးမှာလည်းဖြစ်ပါတယ်။ကျမနောင်လောပါ
ယူအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျမတင်ကီထိုက်ပါ။အာရှနိုင်ငံ၄ခုကထုတ်လုပ်တဲ့ကာတာယာတင်းသွင်းမှုမှာအထူးသွင်းကုန်ကိုစီးချက်ဖို့အမေရိကန်ဘက်ကပနာမဆုံးဖြတ်ချက်ကြောင့်ဒီနိုင်ငံတွေရဲ့ပြည်တွင်းဆက်မှုလုပ်ငန်းတွေမှာအဟန့်အတားဖြစ်လာနိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတယာရုသက်တမ်းကုံဆုံးခါနီးနောက်ဆုံးရက်ပိုင်းတွေအတွင်းနိုင်ငံခြားကုန်သွယ်ရေးကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အပြေးဆောင်ရွက်နေတဲ့အချိန်မှာပဲဒီကိစ္စထွက်ပေါ်လာတာပါ။ Ralph Jennings ပေးပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ ီးလေတွင်ကားတွေနဲ့ကုန်တင်ကားအသေးတွေမှသုံးတဲ့ကားတာယာတွေကိုအခွန်စည်းချက်ဖို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကဒီဇင်ဘာလ30ရက်နေ့ကပနမဆုံးဖြတ်တာပါ။နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးရင်မေလ14ရက်နေ့မှာအပြီးသတ်ဆုံးဖြတ်မယ်အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒီဆုံးဖြတ်ချက်တည်ဖြစ်လာရင်တောင်ကိုရီးယား၊ထိုင်ဝမ်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကပို့ကုန်တင်ပို့သူတွေအတွက်ရိုက်ခတ်သက်ရောက်မှုရှိမှာဖြစ်ပါတယ်။ဒီအခွင့်အရေးချက်မှုကထိုင်ဝမ်တက်တော်တည်တည်တာတာသက်ရောက်မယ်လို့ထိုင်ဝမ်ရေနံဓာတုပစ္စည်းဆိုင်ရာအတိုင်ပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ကုန်ထုတ်လုပ်တဲ့နိုင်ငံတွေဒါမှမဟုတ်လဲကုန်ထုတ်လုပ်ငန်းတွေအနေနဲ့သူတို့ထုတ်ကုန်တွေကိုပြည်တွင်းမှာရောင်းချတဲ့ဈေးနှုန်းထက်နှိမ့်ပြီးပြည်ပကိုတင်ပို့မှုကိုတော့ပြည်တွင်းမှာရောင်းမစွန်တဲ့ပစ္စည်းတွေပြည်ပကိုလျှော့ဈေးနဲ့အစွန်ထုတ်ရောင်းချမှုလို့ကုန်သွယ်ရေးမှသုံးနှုန်းပါတယ်။ပို့ကုန်လုပ်ငန်းရှင်တွေကအမေရိကန်ပြည်ထောင်စုအတွင်းကိုလျှော့ဈေးနဲ့ကားတာယာတွေတင်ပို့နေတယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကနေဦးတွေ့ရှိထားကြောင်းဌာနရဲ့ website မှာဖော်ပြပါတယ်။နိုင်ငံတကာဆက်မှုအလုပ်သမားတမကအဖွဲ့အစည်းဖြစ်တဲ့ United Steelworkers ရဲ့လျှောက်ထားလွှာအရတွေ့ရှိတာလည်းဖြစ်ပါတယ်။ကားတာယာထုတ်လုပ်မှုတိတ်ပြီးပမာဏများတဲ့ထိုင်းနိုင်ငံကအများဆုံးထိခိုက်သက်ရောက်ဖို့ရှိနေတာပါ။အမေရိကန်နဲ့ဂျပန်ရင်းနှီးမြှုပ်နှံသူတွေအဓိကလုပ်နေတဲ့ထိုင်းနိုင်ငံတွင်မော်တော်ကားထုတ်လုပ်မှုကဏ္ဍကနေအမေရိကန်ကိုတင်ပို့မှုက2019ခုနှစ်မှာဒေါ်လာသန်း1900ကျော်ရှိခဲ့ကြောင်းလဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မော်တော်ကားထုတ်လုပ်မှုလုပ်ငန်းကဏ္ဍကထိုင်းနိုင်ငံရဲ့လုပ်သားအများဆုံးလုပ်ငန်းကဏ္ဍကြီး၅ခုထဲမှာတစ်ခုအပါအဝင်ဖြစ်ပြီးတစ်နှစ်ကိုကားအစီးရေ2တန်းထုတ်လုပ်နေတာလို့လဲအမေရိကန်ပြည်ထောင်စု MORI တက္ကသိုလ်ကအငိမ့်စားနိုင်ငံရေးသိပ်ပံပါမောက်ခ Richard Donner ကပြောပါတယ်။အများစုကအမေရိကန်ပြည်ထောင်စုကိုတင်ပို့တာမဟုတ်ပေမဲ့လည်းအောက်ခွန်ကြောင့်ကုန်ထုတ်လုပ်ငန်းပေါ်မှာအကြီးအကျယ်သက်ရောက်မှုရှိနိုင်တယ်လို့သူကပြောပါတယ
်။ It might severely impact that industry. It's not
like အနေနဲ့အမေရိကန်ပေါ်မှာလုံးဝနှီးခိုးနေတာမျိုးမဟုတ်ပါဘူး။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့မော်တော်ကားထုတ်လုပ်မှုလုပ်ငန်းအတွက်တော့ဒီအချက်ကအရေးကြီးနိုင်တယ်လို့ပါမောက်ခဒွန်နာကသုံးသပ်သွားတာပါ။ချန်ရှင်းတန်ရာနဲ့နန်ခန်းတန်ရာတို့ကပြည်ပကိုတာယာအဓိကတင်ပို့သူတွေဖြစ်တယ်လို့ထိုင်ပေအခြေဆိုင် Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယန်ကပြောပါတယ်။နန်ခန်းတန်ရာလုပ်ငန်းကြီးဆိုရင်ဝင်ငွေရဲ့38%ရာခိုင်နှုန်းကအမေရိကန်ကိုတင်ပို့မှုကရရှိနေတယ်လို့သူကခန့်မှန်းပါတယ်။သူ့ဆက်ယုံတွေကသွင်းကုန်ကိုရှောင်ရှားနိုင်တဲ့ပြည်ပတွေမှမဟုတ်ဘဲထိုင်ဝမ်မှာရှိနေတာကြောင့်အခွန်တိုးမဲ့အရေးစိုးရိမ်ပွဲရှိတယ်လို့လဲလီယန်ကျူယွန်းကခန့်မှန်းပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနန်ကန်းလုပ်ငန်းဘက်ကတော့မှတ်ချက်ပေးဖို့မေးမြန်းတာကိုမဖြေပါဘူး။အမေရိကန်ဘက်ကအခွန်နဲ့ပတ်သက်ပြီးမဲလုံးပေးမှုမျိုးမရှိတာကိုထေမိစေဖို့အတွက်အမေရိကန်ဈေးကွက်ကိုတင်ပို့တဲ့နေရာမှာထိုင်ဝမ်တင်ပို့သူတွေကတမင်ဈေးလျှော်တာဖြစ်နိုင်တယ်လို့လဲအတိုင်ပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ထိုင်ဝမ်နဲ့အလားတူတောင်ကိုရီးယားဘက်ကလည်း2012ခုနှစ်မှာအမေရိကန်နဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်မှာပါဝင်လာခဲ့ပါတယ်။ Polarize သုတေသနအဖွဲ့ရဲ့ဥက္ကဋ္ဌလီယန်ကျူယွန်းကတော့အခုလိုသုံးသပ်ပါတယ်။
我们刚刚得到了一个结论，就是说没有。
臭皮彪啊，没输赢哦，七千的样不多，没心态嘛不得。特别没嘞，比如嘛，要么说那瑞哥，第八个小时呢，抽样呢，输的六年没有过单。美利坚队白家队西多没输赢哦，台湾龙安队阿龙一队，就有谁来呢？路都卡输面那批巴的。别人啊，光抽老多人呢。အမေရိကန်စီးပွားရေးသမားတွေကတော့အမေရိကန်ရဲ့အခွန်ကောက်မဲ့ကိစ္စကိုကန့်ကွက်တယ်လို့ဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရေးမှူးငွေရတန်ထရန်ကပြောပါတယ်
They are not satisfied with what the harmonies targeting.
ဘီယန်နာကတာယာထုတ်လုပ်မှုလုပ်ငန်းတွေပေါ်မှာအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပြစ်မှတ်ထားဆောင်ရွက်မှုအပေါ်သူတို့ဘက်ကတော့မကျေနပ်ကြပါဘူးတဲ့။ဒီလုပ်ငန်းတွေနဲ့အလုပ်လုပ်လာတာလဲကြာပြီးသူတို့တရားဥပဒေနဲ့အညီဆောင်ရွက်နေတာကိုလည်းသိတယ်။အစဉ်ပြေနေတာဆိုတာလည်းသိတယ်ဆိုတော့ဒီလုပ်ငန်းအပေါ်မှာအခွန်တိုးကောက်မဲ့ကိစ္စကအကျိုးသင့်ကြောင်းသင့်မဟုတ်ဘူးလို့ယူဆနေကြတယ်ဆိုပြီးသူကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကို2019ခုနှစ်အတွင်းတ တာယာတင်ပို့မှုမှာတော့တောင်ကိုရီးယားကဒေါ်လာတန်1200နီးပါးဗီယက်နမ်ကဒေါ်လာတန်480နီးပါးနဲ့ထိုင်ဝမ်ရဲ့တင်ပို့မှုကဒေါ်လာတန်380နီးပါးရှိခဲ့ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကထုတ်ပြန်ထားပါတယ်အမေရိကန်ကုန်သွယ်ရေးဥပဒေကိုတင်းတင်းကြပ်ကြပ်ကျင့်သုံးဖို့ကသမ္မတဒေါ်နယ်ထရန့်အစိုးရရဲ့အဓိကအာရုံစိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့လဲအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာန website ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြပါတယ်။သမ္မတထရန့်အစိုးရလက်ထက်အတွင်းကုန်သွယ်ရေးဝန်ကြီးဌာနဘက်ကအမေရိကန်ပြည်ထောင်စုအတွင်းလျှော့ဈေးနဲ့တင်ပို့မှုတွေနောက်အခွန်ဆိုင်ရာစုံစမ်းစစ်ဆေးမှုအသစ်360အထိလုံဆောင်ခဲ့ပြီးဒီအရေးအတွက်ဟာဆိုရင်အရင်သမ္မတဘရက်အိုဘားမားလက်ထက်ကနေရှင်ရင်289ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။သမ္မတထရန့်ရဲ့ခြေပြန့်တဲ့ကုန်သွယ်ရေးမူဝါဒအရတာယာတင်သွင်းမှုအပေါ်အခွန်ကောက်ရေးဖြစ်လာတာလို့လဲအတိုင်းပင်ခံလုပ်ငန်း DMI ရဲ့အကြီးအကဲဒန်နီဟိုကပြောပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့ကာတာယာတင်သွင်းမှုအပေါ်အခွန်ကောက်မဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်တယ်လို့လဲဗီယက်နမ်နိုင်ငံဟိုချီမင်းစီးတီးက Social Sciences and Humanities တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနညွှန်ကြားရင်းမူငုရတန်ထရန်ကပြောပါတယ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။ COVID ကာယရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေထဲမှာစားတောက်ကုန်တွေကိုထုတ်လုပ်ဖြန့်ချီရောင်းချတဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။ New Normal အခြေအနေသင့်ပါဝယ်သူတွေကို online ပေါ်ကနေဆက်သွယ်ကြော်ညာပြီးတော့စားတောက်ကုန်တွေကိုအရောက်ပို့ပေးနေရတဲ့ပုံစံဖြစ်လာတယ်လို့မြန်မာနိုင်ငံမှာအစားအသောက်မျိုးစုံကိုထုတ်လုပ်တင်ပို့ရောင်းချနေတဲ့စားတောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းကပြောပါတယ်။သူကတော့Hinda Group Holdings ရဲ့အမှုဆောင်အရာရှိချုပ်ဖြစ်ပါတယ်။ COVID ကာလမှာ online ကိုအားကိုးပြီးစားတောက်ကုန်တွေပို့ဆောင်ဖြန့်ဖြူးနေတဲ့ new normal ပုံစံတစ်ကိုဦးမင်းမကြားဆန်းကအခုလိုပြောပြပါတယ်
။ကျွန်တော်တို့မှာအဓိကစားတောက်ကုန်ကကျွန်တော်တို့ distribution ပေါ့နော်။ဖြန့်ချီရေးကိုအဓိကလုပ်ရတာကို။အဲ့တော့ COVID ဖြစ်သွားတာနဲ့ကျွန်တော်တို့ရဲ့ပြဿနာကဒီ stay home တို့ lockdown တို့ဖြန့်ချီရေးလုပ်ရတာခက်သွားတာပေါ့။ဒါကတော့လုံးဝဟိုခါတိုင်းသွားနေကြပုံစံလိုက်customer တွေကို PC delivery ပို့မယ်ဈေးရောက်မယ်ဆိုင်ဒီမှာ market သွားမယ်အဲ့ဒါတွေကကျွန်တော်တို့သွားလို့မရဘဲနဲ့ဒါပေမဲ့ကျွန်တော်တို့ကဘာပြန်ချိတ်လဲဆိုတော့ customer တွေကတော့စားဖို့လိုအပ်တယ်ဒီစားတော့ကတော့နေတိုင်းစားနေရတဲ့ PC ဖြစ်တဲ့အတွက်ဒီ PC ကတော့အများအားရှိနေတော့သူတို့စားနေမှာပဲဆိုနောက်ဆုံးကျတော့ကျွန်တော်တို့ online နဲ့ချိတ်ရတာပေါ့နော် online နဲ့ဆိုသူတို့ရောက်မဲ့နေရာတွေကိုကိုကဟိုဟို internet ကနေတဆင်းတော့မဟုတ်ကျွန်တော်တို့ Facebook Messenger အမှုပေးစကားမျိုးမျိုးပေါ့နော်အဲ့ကနေမှသူတို့ reach out လုပ်ပြီးတော့ကျွန်တော်တို့သူတို့ ਨੇ online ဆက်သွယ်လုပ်ပြီးတော့အဲ့ဒါကို delivery ကျွန်တော်တို့တွားလို့ရတွားနေရတာပုံစံလေးကတော့အဲ့ဒီလိုပြောင်းသွားတော့ပေါ့
ဆိုတော့ဒီဦးမင်းပညာဆန်းတို့ရဲ့ဒီအစားတောက်ကုန်တွေကများသောအဖြစ်ကဒီစီတုဘူးတွေနဲ့ထုတ်လုပ်ပြီးတော့ဟိုရောင်းချတာမျိုးဆိုတော့အဲ့ဒီလိုမျိုးစီတုဘူးအစားတောက်တွေထုတ်လုပ်တဲ့နေရာမှာရောဟိုဘလို new normal အပြောင်းလဲတွေဖြစ်သွားတယ်ဆိုတာလည်းပြောပြပါရှင
်ဟုတ်ကျွန်တော်တို့အဓိကတော့ခုနကတော့ကုန်ကျန်းကုန်ကျန်းတွေကျွန်တော်တို့ဝယ်ရတဲ့နေရာမှာအရင်လိုမဟုတ်တော့ဘူး။စမ်းကြောင်းတွေပိတ်သွားတယ်အလုပ်လုပ်ရတဲ့နေရာမှာ။အဲ့တော့တချို့ကုန်ကျန်းတွေကဝယ်ရခက်သွားတော့ပေါ့နော်။အဲ့တော့ပစ္စည်းတွေကကျိုးမာတယ်၊ကျိုးပြီးတော့လောက်ရတယ်၊ကျိုးစုဆောင်ရတယ်။နောက်အလုပ်သမားတွေကလည်းအများအားမှကျွန်တော်တို့ဟိုတူတတ်မှတ်တဲ့ပုံစံတိုင်းကျွန်တော်တို့ကသွားရတယ်စိတ်ယုံမှလည်းလူအများကြီးထားလို့မရဘူး။တချို့ကလည်းအလုပ်သမားတွေကလည်းအလုပ်တက်လို့ခက်တယ်။တချို့ကလည်းပြန်သွားပြီးဟိုလော့ကဒေါင်းဖြစ်ပြီးပြန်လာလို့မရဘူးဆိုတော့ကျွန်တော်တို့အဲ့ဒီအပေါ်မှာအမြင်အကုန်လုံးတော့ကြိုတင်ပြီးတော့စီမံခန့်ခွဲရတာပေါ့အရင်တော့လို့ပုံမှန်တော့မဟုတ်တော့ဘူးအရင်တော့ဆိုအလုပ်သမားအတွက်သူချိန်လာချိန်မှန်လာတယ်ဒါဒါလုပ်မယ်အပပပါလုပ်မယ်အားလုံးပလန်ချထားတယ်ကိုယ်ကအဲ့လိုမဟုတ်ဘူးအရင်ရမယ့်ဟာကိုကျွန်တော်တို့အရင်ကြိုလုပ်ထားတယ်အဖြစ်လာပြီးလုပ်သမားမရှိဘူးမတတ်နိုင်ဘူးအယောဂါတွေ့တယ်ဆိုရင်ကျွန်တော်တို့အဲ့ဒါဆိုနားလိုက်အပြီးရင်ကျွန်တော်တို့ကတခါအချိန်ကြီးကောင်းတဲ့အပြာလှုပ်လို့ရမယ်ဆိုရင်လာနိုင်တဲ့ဆိုရင်လာကုန်ကျန်းတွေကလည်းရမယ်ကုန်ကျန်းရှင်ရရတဲ့ကုန်ကျန်းကိုရင်လုံမရဘူးဆိုရင်အဲ့ကုန်ကျန်းနောက်မှလုံအဲ့ဒါလိုမျိုးတော့နည်းနည်းလေးစီစဉ်ရတော့ဗောနော်နည်းနည်းတော့အခက်အခဲရှိတယ်ဒါပေမဲ့လည်းကြာသွားတဲ့ခါကျတော့လည်းဒါလည်းကျွန်တော်တို့ကအဆင်ပြေသွားတော့ဗောအနေထားကတော့အဲ့ဒါလိုဖြစ်သွားတာဟုတ်ကဲ့
ဟုတ်အဲ့တော့ဆောစောကပြောသလိုဆိုရင်ဒီအကုန်ပစ္စည်းထုတ်လို့ရေးပိုင်းဗောနော်အဲ့မှာရောတော်တော်လေးထိခိုက်သွားတယ်လို့ပြောနိုင်လားရှင့်
စီးပွားရေးကတော့ဟိုစားတော့ကုန်လေမှန်ကတော့ထိခိုက်တာပေါ့ကျွန်တော်တို့ရောင်းနေကြ volume တွေဖြစ်လာတဲ့ဟာတွေရောင်းရခက်တာတွေကြတော့ကျွန်တော်တို့မစေး volume နဲ့နေဝတာပေါ့နော်ဒါပေမဲ့လည်းဟိုအဓိကကတော့ဟိုအလုပ်သမားတွေနည်းနည်းထိခိုက်တယ်သူတို့အတွက်တချို့လွန်နန်းတွေကျွန်တော်တို့ရှော့လိုက်ရတဲ့အပိုင်းတွေရှိသွားတော့ပေါ့နော်အဲ့တော့အနေထားတော့ရှိပါလား
အခုဒီကိုဗစ်ဖြစ်လာတဲ့ကာလမှာရောဒီလိုမျိုးစီတုကုံပေါ့နော်အစားအသောက်စီတုဘူးနဲ့ထုတ်လုပ်တဲ့အစားအသောက်တွေရဲ့ဝယ်လိုအားပိုပြီးတော့များလာတယ်လို့ရောမြင်ပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့အဓိကကတော့ဒီဟို instant food တွေကပိုပြီးတော့ဒီကိုဗစ်ဖြစ်တဲ့အချိန်မှာလူတွေပိုစားလာတာပေါ့ instant food ဆိုတော့ဈေးမသွားခြင်းဘူးတခါလဲဟိုဟာပေါ့နော်မှားလိုက်မယ် ready made ပေါ့ဆိုတော့ဒီ restaurant မှာမှစားလို့မရတဲ့ခါကျဟုတ်ကဲ့ကောကိုအိမ်မှာအမှားလိုက်ပြီးကောကိုချက်စားတဲ့ပုံစံဖြစ်သွားပြီလေအားလုံးကအဲ့တော့ instant food ဆိုတော့ဘလိုပြည့်အပြင်မှာရှိနေတဲ့အစားအသောက်ပုံစံကိုကျွန်တော်တို့အိမ်မှာစားလို့ရတဲ့ food များတွေကတော့တဖြည်းဖြည်းနဲ့တော့ demand တက်လာမှာပေါ့ဒါကလည်းဟိုကမဖြစ်ခင်ကာလပေါ့နော် covid ဖြစ်လို့ဖွင့်သွားလို့ရှိရင်တော့ဒီ food တွေကတမျိုးပြောပြောင်းသွားလိမ့်မယ်လို့ကျွန်တော်တို့ယူဆတော့
အဲ့တော့ဒီ covid ဆိုတာကလည်းဒီ covid ကရောဂါဆိုတာကလည်းဘယ်တော့အဆုံးတတ်မယ်ဆိုတာလည်းမသိနိုင်သေးဘူးပေါ့နော်ဒီလိုမျိုးရေရှည်ဖြစ်နေမယ်ဆိုရင်တော့ဒီဦးမင်းမညာဆန်းတို့ရဲ့အခုဒီလုပ်ငန်းတွေပေါ့နော်စားတောက်ကုန်လုပ်ငန်းတွေကိုရှေ့ဆက်ဘယ်လိုသွားမယ်ဆိုတဲ့အစီအစဉ်မျိုးတွေရောလုပ်ထားပါလဲရှင့
်အခုကတော့ကျွန်တော်တို့ကတော့ဒီလိုပဲဖြစ်နေတာပဲရှစ်လနဲ့တစ်နှစ်လောက်ရှိပြီဆိုတော့ကျွန်တော်တို့ကနည်းနည်းတော့ဟိုဒီ new normal ကိုကျွန်တော်တို့ပုံမှန်လေပတ်အောင်ကျွန်တော်တို့ကစီစဉ်နေရတာပေါ့နော်အဲ့တော့ covid ထောက်လျှောက်ပဲရှိရှိအဓိကဒီမန်းပဲရှိတဲ့ဒီမန်းပေါ်မှာမူတည်ပြီးကျွန်တော်တို့အလုပ်သမားတွေကကျွန်တော်တို့အစီအစဉ်သွားတော့ပေါ့အဲ့တော့ဒီမန်းများလာရင်များတယ်များလာတယ်လို့လျှောက်ပေါ့အဲ့တော့အဓိကကတော့ဒီအစိုးရရဲ့ဒီတန်ကထုတ်ပြန်ချက်ကတော့ကျွန်တော်တို့အရေးကြီးတယ်တဘောကတို့ကလော့ဒ်ဒေါင်းလုပ်လိုက်ပြီးသွားလို့မရတော့ဘူးစိတ်ယုံလည်းလာလို့မရတော့ဘူးကျွန်တော်တို့ဘာလုပ်လို့မရအဲ့ဒီခါကျရင်အလုပ်သမားတွေကလည်းဟိုသူတို့ရဲ့အလုပ်မလုပ်ရတော့သူတို့မှလည်းနစ်နာတော့ပေါ့နော်ကျွန်တော်တို့စိတ်ယုံကလည်းအလုပ်မရှိတဲ့အတွက်တချို့ဈေးရိတ်တွေကကျွန်တော်တို့ကပုံမှန်ပေးနေရတဲ့အနေအထားရှိတဲ့အတွက်ကျွန်တော်တို့လည်းအရှုံးပြတာပေါ့အဲ့တော့ဒါပေမဲ့ဓာတ်တွေကလည်းဟိုဖွင့်လိုက်ပိတ်လိုက်ဆိုတော့ကျွန်တော်တို့ကဖွင့်တဲ့အချိန်မှာလှုပ်ပိတ်တဲ့အချိန်မှာခဏနာအဲ့ဒါလိုဖြစ်နေတော့ပေါ့အဲ့တော့အဲ့ဒီအတိုင်းကိုပဲအခုလုပ်နေတာလဲရှစ်လဖြစ်ပြီဆိုတော့ရှေ့ဆက်ကြရင်လဲဒီလိုပုံစံမျိုးကျွန်တော်တို့ဆက်သွားမယ် normal မရောက်ခင်ပေါ့ new normal ဆိုတော့လဲအဲပုံစံကတော့ဒီလိုမျိုးပဲဖြစ်သွားမယ်လို့ကျွန်တော်တို့ယူဆတော့ပေါ့နော်ဟိုလုံးလုံးရအောင်ပွင့်သွားမယ်လို့တော့ကျွန်တော်တို့မယူဆသေးဘူးပေါ့
new normal အခြေအနေသစ်ပေါ်လိုက်ပြီးတော့လုပ်ငန်းပုံစံကိုလိုက်ပြောင်းနေကြရတာဖြစ်ပါတယ
်အခုအနေအထားပြောရင်တော့စီးပွားရေးကတော့ဟိုးအရင်တုန်းကပုံစံနဲ့မတူဘဲနဲ့ကျွန်တော်တို့က new normal ဆိုတော့လောက်ရတာပေါ့နော်ဒါလည်းကာကွယ်ဆေးပေါ်လာပြီးဘယ်လိုမျိုးထပ်ဖြစ်လာအောင်မလဲဆိုတာလည်းကျွန်တော်တို့အမြဲတမ်းစောင့်ကြည့်ပြီးတော့အနေအထားတစ်ခုပေါ်မှာပြောင်းလဲပြီးတော့အမြဲတမ်းလုပ်နေရတာ
grandma အဖွားလက်ရာစိတ်ဟင်းတာ morning star စတဲ့အမှတ်တံဆိပ်တွေနဲ့အသင့်စားနိုင်တဲ့အစားအသောက်တွေကိုထုတ်လုပ်ရောင်းချနေတဲ့စားသောက်ကုန်လုပ်ငန်းထုတ်လုပ်ရေးလုပ်ငန်းရှင်ဦးမင်းပညာဆန်းဖြစ်ပါတယ် covid ကြောင့်မြန်မာနိုင်ငံမှာဖြစ်လာတဲ့ new normal အပြောင်းအလဲတစ်ခုရဲ့မှာအိမ်မှာအလွယ်တကူပဲအသင့်စားသုံးနိုင်တဲ့စားသောက်ကုန်တွေကိုဝယ်ယူစားသောက်သူတွေများလာတယ်လို့လည်းသူကပြောပါတယ်ရှင်ကျွန်မစုမြတ်ပါမှာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်သတင်းမှမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါကိုရီးယားကကေပေါ်သတင်းတပုတ်အရင်ပြောပြချင်ပါတယ်ကိုရီးယားမာရီမကကမ္ဘာမှာပါအရန်နာမည်ကြီးလာတဲ့ Blackpink K-pop main clique အဖွဲ့တွေကလီဆာကတရုတ်နိုင်ငံကတချင်းဆိုပြိုင်နဲ့Youth with you reality ရုပ်သံအစီအစဉ်တတိယမြောက်ရာသီမှာပြန်ပြောပါမယ်လို့ပြောသွားပါပြီ
။ဒါကြောင့
်သူက Youth with you season 3 I'm back ကျွန်မပြန်လာပါပြီလို့တရုတ်လူမှုကွန်ရက်အစာမျက်နှာဝေဘုံမှာပြီးခဲ့တဲ့ရက်ပိုင်းတွင်ပဲရေးသွားတာပါ Youth with you အစီအစဉ်ကလူပေါင်း100လောက်ကိုရွေးပြီးတော့သူတို့ကတရုတ်ပြည်မှာ Pop Guitar အဖွဲ့အစ်တစ်ခုပေါ်ထွက်ဖို့အတွက်ရှင်ပြန်ကြရတာဖြစ်ပါတယ်ကိုရီးယား K-pop အဖွဲ့ Blackpink အဖွဲ့တွေက Lisa ကတော့ ထိုင်းနိုင်ငံကထိုင်းမာလေးဖြစ်ပြီးတော့ဒီအစီအစဉ်မှာပါဝင်ရှင်ပြန်ကြရတဲ့သူတွေကနာမည်ကျော်နုပညာရှင်တွေဖြစ်တဲ့လီဆာတို့ခန်တို့လိုသူတွေနဲ့တွဲပြီးတော့အကားကျင့်အဆိုးကျင့်တာတွေလုပ်ကြရပြီးတော့တဆင့်ပြီးတဆင့်ရှင်ပြိုင်နောက်ဆုံးပေါ့ဂီတာအဖွဲ့ထဲမှာပါဖို့အဖွဲ့ဝင်ကိုဝဲကျန်တဲ့အထိလူတရာတွေကတဆင့်ပြီးတဆင့်ရွေးထုတ်သွားမှာဖြစ်ပါတယ
加油！
李尚啊，第六单事情，因八月嘛嘞，都个五万股票啊，占比嘞都奶奶八个比大吧。第六单事情啊，只有那个嘛，沿路在面啊，批票继续都帮，这单过老张十八里。မူလဝေဘိုရုပ်သံလိုင်းမှာပြတာဖြစ်ပြီးတော့ပြည်တွင်းမှာအရန်အောင်မြင်တာကြောင့်တရုတ်နိုင်ငံက ITE online ရုပ်သံလိုင်းကနေပြီးတော့တကမ္ဘာလုံးအတွက်ပြမှာဖြစ်ပြီးတော့အဲ့ဒီတတိယပိုင်းကိုတော့တရုတ်အင်္ဂလိပ်ထိုင်းမလေးကိုရီးယားအာရေဗျားနဲ့စပိန်ဘာသာစကားတွေနဲ့သူတို့ရဲ့နိုင်ငံတကာ website နဲ့ application တွေမှာပြသွားမှာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုတွေမကကမ္ဘာမပေါ်တထောင်ပြည်လွန်စော်ပိုင်းနှစ်တွေမှာအထူးရေပန်းစားတဲ့ Sex and the City ရုပ်သံဇလန်တွဲကိုအခုပြန်ပြီးတော့ရိုက်ကူးသွားမယ်လို့ HBO Max ရုပ်သံလိုင်းကတင်းငရီနေ့ဇန်နဝါရီလ10ရက်နေ့ကပဲကြေညာသွားပါပြီ။မြို့ရေး HBO ရုပ်သံလိုင်းမှာပြခဲ့တဲ့ Sex and the City ရုပ်သံဇလန်တွဲတွေကအမျိုးသမီးဇက်ကောင်တွေဖြစ်တဲ့ Sarah Jessica Parker နောက်ပြီးတော့ Cynthia Nixon နဲ့ Christine Davis တို့ကjust like that ဆိုတဲ့အခုနာမည်အသစ်ပေးထားတဲ့ရုပ်သံဇာတ်လမ်းတွေမှာပါဝင်ကြမှာဖြစ်တယ်လို့ဒီရုပ်သံဇာတ်လမ်းတွေရဲ့ထုတ်လို့ရင်းမှု Michael Patrick King ကပြောပါတယ်စာရေးဆရာမ Candice Special ရဲ့မူရင်းဝတ္ထုနာမည်ကလည်း Sex and the City ပါပြီးတော့ Director Darren Stern ရဲ့မူရင်းရုပ်သံဇာတ်လမ်းတွေတွေကိုပဲအခြေခံပြီးတော့အခုဇာတ်လမ်းတွေကိုဆက်ပြီးတော့ရိုက်ကူးမှာပါလာမယ့်ຫນွေဦးမှာစတင်ရိုက်ကူးမှာဖြစ်ပြီးတော့ဇာတ်လမ်းတွေ10တွေရိုက်ကူးမှာဖြစ်ပါတယ်ဒီဇာတ်လမ်းမှာတော့အခုအသက်50ကျော်ကုန်ကြပြီဖြစ်တဲ့တငယ်ချင်းမ3ဦး Carrie, Miranda နဲ့ Charlotte တို့ရဲ့ဒီချစ်ခင်ရင်းနှီးမှုနေစဉ်ဘဝကိုကြည့်ကြရမှာပါ။ဒီရုပ်ရှင်ကားမှာအဲ့ဒီမင်းသမီး3ယောက်စလုံးကလည်းထုတ်လုပ်သူတွေအနေနဲ့ပါဝင်ထားကြပါရဲ့။ Sex and the City ပရိသတ်တွေအတွက်ဝမ်းသာစရာသတင်းစကားဖြစ်ပါရဲ့နော်။ Took my crew to Japan, party like Kardashians. Took my besties to LA where the girls like to flex. We put our hoodies on.ဒီတက်တောင်တွင်လောအစီအစဉ်ကို video မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီရင်ဘာ expected side ကန္တာမှာမီးလို့ဒီပေးရတဲ့ fire ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
to come under fire
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 COME come to come ကဖြစ်ဖို့ရှိတာ UNDER under ကအောက်ကိုရောက်တာ FIRE fire ကဒီနေရာမှာတနက်နဲ့ပြစ်ခတ်မှုဆိုတော့စသုထုံရဲ့ဓာတ်ရိုက်ဒီပေးကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့idiom ဆိုရဲသူဝိုက်ဒီပေကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေကျမတို့မြန်မာဘန်းစကားမှာတော့အထောင်းခံရတယ်အဆူခံရတယ်အဟောက်ခံရတယ်အပြောခံရတယ်အပြစ်တင်ခံရတယ်စသဖြင့်ねတူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ကုဆလေတင်ပြပေးမှာကတော့
The fat is in the fire.
ဖြစ်ပါတယ်။စာလုံးပေါင်းကချီချီ the FAT fat the fat ကဒီနေရာမှာအစီကိုရည်ညွှန်းတာဖြစ်ပါတယ်။IS is ကရှိနေတာ IN in ကအထဲမှာ THE the FIRE the fire က မီးဆိုတော့စကစုဖုံရဲ့ဓာတ်ရိုက်ဒီဘဲကတော့အစီဟာမီးတဲ့ကိုကျသွားတာဖြစ်ပါတယ်။ဟင်းချေရမှာဟင်းအိုးတဲ့ကအစီပတ်မီးတဲ့ကျသွားပြီဆိုရင်အရေးပြောသွားမှာဖြစ်ပြီးစီဟာမီးထတောက်လို့အန္တရာယ်ရှိတယ်ဆိုတာလူတိုင်းသိပါ။ဒါကြောင့်ဒီဆုံးရဲ့ EDM အဒီဘဲကတော့ဖြစ်ပေါ်လာတဲ့အခြေအနေတစ်ခုခုကြောင့်အန္တရာယ်ဖြစ်တော်မင်းဒုက္ခကြီးလှလှတွေ့တော်မင်းကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ကိုကျိုးနေတော့မယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The fat is in the fire. John's son has dropped out of college and got married.
ဒုက္ခကြီးတော့လှလှတွေ့တော်မင်း John ရဲ့သားက college ကျောင်းဆက်မတက်တော့ပဲမိမယူလိုက်တယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The fat is in the fire.John's son has dropped out of college and got married.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold one's fire.
ဖြစ်ပါတယ်ဆာလုံးပေါင်းက HOLD hold ကဒီနေရာမှာဆိုင်းထားပါရထားပါလို့အဓိပ္ပာယ်ရပြီး ONE apostrophe S one's ကဒီဥတယောက်ရဲ့ FIRE fire ကတနက်နေ့ပြစ်ခတ်မှုဆိုတော့စကုခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တနက်ပြစ်ခတ်မှုကိုရပ်ပါဆိုင်းထားပါပေါ့ idiom ဆိုရဲတော့အဓိပ္ပာယ်ကလည်းသိမကွာလှပါဘူးဝိုင်းပြီးတက်ခိုက်ဝေဖန်ပြောဆိုနေတာတွေစူဆဲရန်တွေ့နေတာတွေကိုခိတရက်ဖို့ပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
Mary နေနေရန်တွေ့ဖို့စိတ်မစောပဲသူ့မောင်ပြောချင်တာကိုပထမနားထောင်ဖို့သူအမေကပြောလိုက်တယ်လေလို့ဒီပေရပါတယ်ဥမာကနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary was told by her mother to hold her fire and listen to her brother's explanation first
ဒီတင်ပါ fire ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to come under fire the fat is in the fire hold one's fire
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ကုလိုချိန်မျိုးမှာလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
် January 17ရက်တနင်္လာနေ့ညအတွက် VOA မြန်မာပိုင်းကနေထိတ်တက်ရောက်နေတဲ့သတင်းတွေကိုကျွန်မစွန့်မြတ်မွန်ကတလှည့်ကြေညာပေးပါဦးမယ်American သမ္မတ Donald Trump ကိုရာထူးကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ကို Trump အစိုးရ Cabinet ဝန်ကြီးအဖွဲ့အသုံးပြုဖို့အတွက်အောက်လွှတ်တော်အမတ်တွေဒီကနေ့ဆုံးဖြတ်တောင်းဆိုမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောကြားပါရယ်။လွှတ်တော်ရဲ့တောင်းဆိုချက်ကိုဒုသမ္မတ Mike Pence ဘက်က24နာရီအတွင်းမတုံ့ပြန်ရင်သမ္မတအပေါ်တရားစွဲနိုင်ရဲ့အတွက်အောက်လွှတ်တော်မှဆုံးဖြတ်ဆောင်ရွက်သွားမယ်လို့ Democratic Party ဝင်တွေစီကိုအောက်လွှတ်တော်ဥက္ကဋ္ဌ Pelosi ပေးပို့တဲ့စာရဲမှာရေးသားထားပါရယ်။အမေရိကန်ပြည်ထောင်စုမှာ January 20ရက်နေ့ကျင်းပမဲ့သမ္မတတဲ့ကျန်းချိန်ပွဲမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အန္တရာယ်ရှိတယ်လို့အထက်လွှတ်တော် Democratic Party ခေါင်းဆောင် Chuck Schumer ကဒီနေ့ကနေနေတော့ကတတိပေးလိုက်ပါတယ်။ရွေးကောက်ခံသမ္မတအဖြစ် Joe Biden ကိုလွှတ်တော်မှာတရားဝင်အတည်ပြုဖို့ဆွေးနွေးခဲ့တဲ့နေတော့ကသမ္မတ Donald Trump အပေါ်ထောက်ခံသူထောင်ထဲချတဲ့လူအုပ်ကြီးက Capitol Hill လွှတ်တော်အဆောက်အဦတွေကိုအတင်းဝင်ဖျက်ဆီးခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးနောက်ပိုင်းမှာပိုပြီးစိုးရင်စရာဖြစ်လာတယ်လို့လွှတ်တော်အမတ် Schumer ကတတိပေးပါတယ်။ဝါရှင်တန်မြို့တော်ပေါ်မြူရီယယ်ဘောက်ဆာကလည်း January 6ရက်နေ့ဆွဲနဲ့ပြည်တွင်းလုံခြုံရေးယာယီအကြီးအကဲ Chatsworth ကိုပေးပို့တဲ့စာရဲမှာကျန်းချိန်ပွဲအတွက်ဝါရှင်တန်မြို့တော်ထဲမှာလုံခြုံရေးတာဝန်ကိုလက်ရှိ3ရက်ကနေသတင်းနှစ်ပတ်တိုးယူပေးဖို့အတွက်ပန်ကြားခဲ့ပါတယ်American အလွတ်တော်အစားအုပ်ရဲ့မှာလူသေစေတဲ့အထိအကြမ်းဖက်မှုတွေဖြစ်အောင်လို့သမ္မတ Trump လှုံ့ဆော်ပေးခဲ့တဲ့အပေါ် American တပ်တမန်တွေအပြစ်တင်ခဲ့ကြပြီးတော့သမ္မတကိုရာထူးကနေဖယ်ရှားနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်25တုံးရေးအစိုးရတာဝန်ရှိသူတွေထောက်ခံကြဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကလွှတ်တော်အစားအုပ်ကိုဝိုင်းတိုက်ခိုက်တဲ့ဖြစ်ရပ်ဟာနိုင်ငံခြားမှာ American ရဲ့ Democracy စံတန်ဖိုးတွေကိုမြင့်တင်ကာကွယ်နေတဲ့ဆောင်ရွက်မှုတွေကိုအလွန်ထိခိုက်နိုင်တယ်လို့နိုင်ငံခြားရေးဝန်ကြီး Mike Pompeo စီကိုပေးပို့တဲ့စာရဲမှာတန်တမန်နေနဲ့နိုင်ငံခြားရေးဝန်ထမ်းတွေကြေတာထားကြပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်ရမပါ
This program has come to you from the Voice of America, Washington.